မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုပံ့ပိုးပေးဖို့အတွက်ကမ္ဘာ့ဘဏ်ကမြန်မာနိုင်ငံကို18လအတွင်းအမေရိကန်ဒေါ်လာ245သန်းပေးအပ်မယ်လို့ကမ္ဘာ့ဘဏ်တာဝန်ရှိသူတွေကဒီကနေ့မှအသိပေးလိုက်ပါတယ်။အခုလိုပံ့ပိုးပေးတဲ့အစီအစဉ်မှာကမ္ဘာ့ဘဏ်ကမြန်မာနိုင်ငံကိုထောက်ပံ့ငွေအမေရိကန်ဒေါ်လာသန်း80အရင်ဆုံးပေးအပ်မှာဖြစ်ပြီးတော့ကျန်တဲ့165သန်းကိုတော့မြန်မာနိုင်ငံကပေးဆက်ဖို့ကြံနေတဲ့အကျွေးတွေဆက်ပြီးတဲ့အခါချင်းငွေဖြစ်ပေးရမှာဖြစ်ပါတယ်။ဒီအကြောင်းကိုကမ္ဘာ့ဘဏ်တာဝန်ရှိသူတွေဘက်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုရိုင်းတက်ရောက်သတင်းယူခဲ့တဲ့ VOA သတင်းတော်ကိုအောင်ရဲမောင်မောင်ကဆက်ပြီးတော့ပြောပြပေးပါရှင်။
ကောင်းပါပြီခင်ဗျာနိုင်ငံတော်အဆင့်လူမှုအတိုင်းဝိုင်းဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နိုင်ဖို့အတွက်လိုအပ်တဲ့ထောက်ပံ့ငွေအမေရိကန်ဒေါ်လာသန်း80ကိုကမ္ဘာ့ဘဏ်အုပ်ချုပ်ရေးအဖွဲ့ကမြန်မာနိုင်ငံကိုဒီကနေ့မှပေးရလိုက်တာပါမြန်မာနိုင်ငံကိုကမ္ဘာ့ဘဏ်ကထောက်ပံ့ပေးတဲ့အခုအစီအစဉ်ကိုကြားပြတ်မဟာဗျူဟာအစီအစဉ်လို့သတ်မှတ်ထားပါတယ်မြန်မာအစိုးရကစီးပွားရေးကဏ္ဍစီမံခန့်ခွဲမှုတွေမှာတိုးတက်ကောင်းမွန်လာဖို့စီးပွားရေးတိုးတက်ဖွံ့ဖြိုးဖို့အလုပ်ကံအခွင့်အလမ်းတွေပေါ်ထွက်လာဖို့စတဲ့လုပ်ငန်းတွေအကူအညီပေးသွားဖို့ဖြစ်ပါတယ်ဒီလိုအကူအညီပေးတဲ့အခါမူဝါဒတွေအတွက်အကြံဉာဏ်တွေနည်းပညာတွေနဲ့ပေးရသားမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကမ္ဘာ့ဘဏ်ကိုယ်စားလှယ် Mr. Kendall Shandar ကပြောပါတယ
် Under the strategy the bank will provide financing conduct studies and provide technical assistance and help the government improve economic governance and create conditions for growth and jobs
ကမ္ဘာ့ဘဏ်ရဲ့ဒီနည်းပညာတွေကကျွန်တော်တို့ကငွေကြေးဆိုင်ရာကိစ္စတွေနောက်လေးလာဆောင်ရွက်မှုတွေနောက်တစ်ခုနည်းပညာဆိုင်ရာအထောက်အကူတွေကိုဖြည့်ဆည်းပေးသွားမှာဖြစ်တယ်။နောက်ပြီးအစိုးရရဲ့စီးပွားရေးဆိုင်ရာအုပ်ချုပ်မှုတွေနဲ့ကောင်းမွန်တဲ့အလုပ်ငန်းတွေနဲ့အလုပ်ကိုင်ခြေနေဖွံ့ဖြိုးမှုတွေပေါ်မှာအထောက်အကူပေးသွားမှာဖြစ်ပါတ
ယ်။မြန်မာနိုင်ငံကကမ္ဘာ့ဘဏ်ပေါ်တင်ရှိနေတဲ့အကျွေးတွေပြန်မဆက်နိုင်သေးပေမဲ့အခုလိုထောက်ပံ့ခြင်းငွေပေးရလိုက်တာဟာလူမှုအခြေပြုဖွံ့ဖြိုးတိုးတက်ရေး project တွေဆောင်ရွက်ဖို့နဲ့စည်ရနှမ်းပါတဲ့ပြည်သူတွေအမြန်ဆုံးအကျိုးရလဒ်ခံစားနိုင်မှုရည်ရွယ်တယ်လို့ Mr. Shandar ကပြောပါတယ
် People of Myanmar and the poor in particular to see that reforms can lead to real benefits and that's why we're also embarking on the community driven project which is also in line with government priorities to target rural areas and people centered development
မြန်မာနိုင်ငံမှာရှိတဲ့လူမှုတွေနဲ့ဆင်းရဲသားတွေအတွက်အထူးသဖြင့်ဆင်းရဲသားတွေအတွက်အစိုးရရဲ့ပြည်ဝင်တောင်းလဲရေးတွေကတကယ်အစ်စ်အမှန်အကျိုးဖြစ်ထွန်းဖို့ကိုဖြစ်စေချင်ပါတယ်အဲ့လိုအဲ့ဒါကြောင့်မို့လို့လည်းကျွန်တော်တို့ကဒီ CDD လို့ခေါ်တဲ့လူမှုအခြေပြုဖွံ့ဖြိုးတိုးတက်မှုအစီအစဉ်ကိုစတင်နေတာဖြစ်ပါတယ်အဲ့ဒီအစီအစဉ်ကလည်းအစိုးရရဲ့ဦးစားပေးသတ်မှတ်ထားတဲ့ဈေးလက်ဒေသနဲ့လူမှုအခြေပြုဖွံ့ဖြိုးတိုးတက်မှုနဲ့လည်းကိုက်ညီမှုရှိပါတယ်
အခုလိုမြန်မာနိုင်ငံကိုပေးရလိုက်တဲ့ထောက်ပံ့ငွေအမေရိကန်ဒေါ်လာသန်း80ကိုမြို့နယ်တစ်ခုဖွံ့ဖြိုးရေးအတွက်စံပြအရင်ဆုံးလှုပ်ဆောင်သွားမယ်လို့လည်း Mr. Shandar ကပြောခဲ့ပါသေးတယ်။ချင်းလက်ချေပြူထောက်ပံ့ရေးအစီအစဉ်တွေကိုပေးတဲ့နေရာမှာကမ္ဘာ့ဘဏ်ကဝင်ရောက်စီမံခန့်ခွဲတာမျိုးမလုပ်ဘဲဒေသခံတွေကအဓိကစီမံဆောင်ရွက်သွားရမှာဖြစ်တယ်လို့ဆိုပါတယ
်။ People in rural communities will be in charge. They will be able to choose how they want to spend the grant funds, whether it's roads, bridges, health clinics, or fixing classrooms, or providing drinking water.
ဒီ CDD project နဲ့ပတ်သက်တဲ့ကဏ္ဍတွေမှာလူမှုကပဲဥဆောင်ပြီးတော့လေပတ်မှာဖြစ်ပါတယ်။အဲ့တော့ဒီပတ်စံတွေထောက်ပံ့ရေးပတ်စံတွေဘယ်နေရာမှာသုံးမယ်ဆိုတာကတော့အဲ့ဒီဒေတာကံကြည့်သူလူမှုကပဲဆုံးဖြတ်ရမှာဖြစ်ပါတယ်။ဥပမာလမ်းတွေအတွက်သုံးမလား၊တရားတွေဆောက်ဖို့သုံးမလား၊စေပင်ကန်းတွေဆောက်ဖို့သုံးမလား၊ကျောင်းစာသင်ကန်းတွေပြုပြင်ဖို့သုံးမလား၊တောက်ရေတပ်တွေဖြည့်ဆည်းတဲ့နေရာမှာသုံးမလားဆိုတာကိုဒေတာကံကြည့်သူလူမှုကပဲဆုံးဖြတ်မှာ
မြန်မာနိုင်ငံကတင်နေတဲ့အကြွေးတွေကိုပြန်မဆက်နိုင်တဲ့အတွက်ကမ္ဘာ့ဘဏ်ကမြန်မာနိုင်ငံပေါ်ထောက်ပံ့ကူညီမပေးခဲ့တာ26နှစ်ရှိခဲ့ရတာကနေအခုဆိုရင်ပြည်တွင်းမှာကမ္ဘာ့ဘဏ်ရုံးခွဲဖွင့်ပြီးမြန်မာနိုင်ငံကပုံမျိုးတိုးတက်ရေးလုပ်ငန်းစဉ်တွေအတွက်ပြန်လည်ကူညီထောက်ပံ့ပေးတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံကကမ္ဘာ့ဘဏ်ပေါ်လက်ရှိတင်ရှိနေတဲ့အကြွေးတွေကိုပြန်လည်ဆက်နိုင်ဖို့အတွက်မြန်မာပြည်ရဲ့အကြွေးတွေကိုကူညီဆက်ပေးမယ်ဂျပန်အစိုးရနဲ့စကားပြောနေတယ်လို့လည်း Mr. Shandar ကပြောခဲ့ပါသေးတယ်။မြန်မာနိုင်ငံကကမ္ဘာ့ဘဏ်နဲ့အာရှဖွံ့ဖြိုးမှုဘဏ်နှစ်ခုကနေအမေရိကန်ဒေါ်လာ900အကြွေးပြန်ဆက်ဖို့ရှိနေပြီးအာရှဖွံ့ဖြိုးမှုဘဏ်ကနေဒေါ်လာ900နဲ့ကမ္ဘာ့ဘဏ်ကိုဒေါ်လာ400အကျွေးပြန်လဲဆက်ရမှာဖြစ်တယ်လို့ Mr. Shandar က VOA ရဲ့တရားမေးမြန်းမှုပေါ်ပြန်လဲဖြေကြားခဲ့ပါသေးတယ်ခင်ဗျာ